မင်းကလေးတွေပညာသင်ကြားခွင့်ရရေးအတွက်စီယုံလှုပ်ရှားခဲ့လို့ဘာသာရေးအစွန်းရောက်တာလီဘန်အကြမ်းဖက်သမားတွေကခေါင်းကိုတနက်နဲ့ပစ်ခတ်ခံခဲ့ရတဲ့ပါကစ္စတန်နိုင်ငံက15နှစ်အရွယ်ကျောင်းသူလေးမလာလာဟာပါရှတွန်လူမျိုးတစ်ယောက်ဖြစ်ပါတယ်။ပါရှတွန်ဆိုတာပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာနေထိုင်ကြပြီးမျိုးရိုးကုန်ကိုစောင့်ထိန်ကြတဲ့မျိုးနွယ်စုလေးတွေကိုပေါင်းစည်းထားတဲ့လူမျိုးတစ်ခုပါ။ပါရှတွန်လူမျိုးတွေရဲ့ထင်ရှားတဲ့သူရဲကောင်းဖြစ်ပြီးသူ့နိုင်ငံသားတွေကလေးစားအားကြရတဲ့မျိုးသမီးလေးမလာလိုင်ကိုအစွဲပြုပြီးမလာလိုင်ရဲ့နာမည်ကိုမှဲ့ခေါ်ခဲ့တာပါ။မလာလိုင်ဟာတိုက်ရိုက်ခရင်မှာထင်ရှားတဲ့သူရဲကောင်းဖြစ်ပေမဲ့မလာလာကတော့သူဟာရန်ဖြစ်ရတာကိုမကြိုက်ပါဘူးလို့ပြောရင်သူ့ရဲ့ကလေးပီတာစွာကြီးပြင်းခဲ့ရတဲ့ကလေးဘဝနဲ့ကလေးဆိုရာရဲ့တဘာဝကိုအခုလိုဖွဲ့ဆိုခဲ့ပါဗျ
။ကျမကတော့ရန်ဖြစ်ရတာတိုက်ရတာခတ်ရတာကိုမကြိုက်ပါဘူး။ကျမထက်နှစ်နှစ်ငယ်တဲ့မောင်လေးခူရှာကျမကိုအမြဲတမ်းစိတ်နှောက်ရှက်ပေးနေတာတောင်ကျမသူနဲ့ရန်မဖြစ်ပါဘူး။သူကကျမနဲ့လာရန်ဖြစ်တာပါ။ပြုလုပ်မှုတိုင်းမှာညီမျှတဲ့တံပြန်တက်ရောက်မှုရှိတယ်ဆိုတဲ့နယူတန်ရဲ့အဆိုကိုကျမကသဘောတူပါတယ်။ဒီတော့ခူရှာကျမနဲ့လာရန်ဖြစ်တဲ့အတွက်ကျမရန်ပြန်ဖြစ်ရတာလို့ပြောရမယ်ထင်ပါတယ်။
မလလာရဲ့နောက်ထပ်မောင်တယောက်ဖြစ်တဲ့ဆယ်နှစ်သားအတာကတော့သူ့ကိုစိတ်အနှောက်အယှက်သိမ့်မပေးပါဘူးတဲ့ပါကစ္စတန်ကအိမ်မှာတော့မလလာတို့မောင်နှမ၃ယောက်ဟာအိမ်ပတ်ဝန်းကျင်နဲ့လမ်းချုံလမ်းကြားမကျန်းစိန်ပြေးတန်းကလမစီခုံတန်းတခိုးပလိကစားတန်းစသဖြင့်ဤမျိုးစုံနဲ့ကစားကြပါတယ်သူတို့တွေနဲ့ယောက်ျားလေးတွေလိုကစားခြင်းစိတ်မရှိတဲ့အချိန်မျိုးမှာတော့မလလာဟာသူတို့အိမ်နဲ့သူ့တငယ်ချင်းမဆာဖီနာရဲ့အိမ်ကိုချကားထားတဲ့နေရန်ကိုသွားခောက်တတ်ပါတယ်နှစ်ချက်ခောက်ရင်မလာလာပဲဆိုတာဆာဖီနာကသိပြီးသူတိကြောင်ပြန်ခောက်ပြပါတယ်အချက်ပြပြီးရင်တော့မလာလာကအိမ်အကာအုပ်နေရန်ကအုပ်တစ်ချက်ကိုတွန်းဖယ်လိုက်ပြီးပေါ်လာတဲ့အပေါက်ကလေးကနေအပြန်အလှန်တီးတိုးစကားပြောတဲ့အခါပြောကြအိမ်အပြင်ထွက်ပြီးကစားတဲ့အခါကစားကြပါတယ
်ကျမ၈နှစ်သမီးလောက်ခရေကဆာဖီနာနဲ့ကစားဖို့ဖြစ်ခဲ့တာပါသူကကျမထက်၂နှစ်လောက်ငယ်ပေမဲ့ကျမတို့တော်တော်ရင်းနှီးကြပါတယ်တစ်ခါတလေတော့လည်းတယောက်နဲ့တယောက်အတူခိုးတတ်ကြပါသေးတယ်အဲ့ဒီလိုအတူခိုးကောင်းလို့တခါမှတော့သူနဲ့ကျမကွဲမလို့တောင်ဖြစ်သွားသေးတယ်။ကျမရဲ့တခုတည်းသောကစားစရာပစ္စည်းလည်းဖြစ်တဲ့အပြင်ကျမအဖေဝယ်ပေးတဲ့ကျမအကြိုက်ဆုံးပန်းရောင်ပလတ်စတစ်ဆယ်ဖုန်းအယုတ်လေးပျောက်သွားတော့မှာပေါ့။အဲ့ဒီညနေဆာဖီနာနဲ့ကစားဖို့ကျမသွားတော့သူ့စီမှာကျမဖုန်းနဲ့တထက်ထဲတူတဲ့ဖုန်းတစ်လုံးကိုတွေ့ပါတယ်။ "သူကအဲ့ဒါသူ့ဈေးကဝယ်လာတာ"လို့ပြောတယ်။သူပြောတာကိုကျမမယုံဘူးလေ။ကျမဒေါသထွက်လွန်လို့မှန်သလားမှားသလားတောင်သေချာမစဉ်းစားနိုင်ခဲ့ပဲဆာဖီနာအလစ်မှာသူ့ရဲ့ fancy နဂတ်တရံကိုယူခဲ့ပါတယ်။နောက်တစ်ရက်ကျတော့ဆွဲကြိုးတကုံးထပ်ယူလာခဲ့တယ်။ကျမအဲ့ဒီလိုလက်ဝဲယေတနာတွေကိုလုံးဝမကြိုက်ပေမဲ့ကို့ဒေါသကိုကို့ဘာသာကိုမထိန်နိုင်ပဲသူ့ပစ္စည်းတွေကိုယူခဲ့မိတာပါ
။နှစ်ရက်သုံးရက်ကြာလို့မလာလာကျောင်းကအင်းပြန်လာချိန်မှာအမေတယောက်စိတ်ဆိုးလွန်းလို့သူ့ကိုစကားတောင်မပြောနိုင်တော့တာတွေ့ရပါတယ်။ဆာဖီနာစီကခိုးယူလာတဲ့ပစ္စည်းတွေကိုမလာလာရဲ့ဘီရိုလေးတဲကနေသူ့အမေရှာတွေ့သွားပြီးပြန်ပေးလိုက်ပြီးပါပြီ
။ဆာဖီနာကသမီးရဲ့ပစ္စည်းကိုအရင်ခိုးတာလို့ကျမအမေကိုအော်ပြောမိပါတယ်။အမေကပြန်ပြောပါတယ်။သမီးကအကြီးလေးမလာလာ။သမီးကနမူနာကောင်းပြရမှာပေါ့တဲ့။ရှက်စိတ်တွေမှုန်သွားတဲ့ကျမဟာအခန်းထဲကိုပြန်လာပြီးအဖေကိုစောင့်နေမိပါတယ်။အဲ့ဒီညနေကျမအဖေကလည်းပြန်လာခဲ့လိုက်တာ။ရဲဝံမီကိုချင်းတရားပြေဝါလို့သူ့ရဲကောင်းတယောက်လို့ကျမလေးစားရတဲ့အဖေအတွက်တော့ကျမကသူ့ရဲ့အချစ်ဆုံးသမီးလေးပါအခုတော့ကျမအကြောင်းသိရင်အဖေစိတ်ပြက်ရှာတော့မယ
်ဒါပေမဲ့မလလာအဖေပြန်ရောက်တော့သူ့ကိုဆူတာငေါက်တာဘာတစ်ခုမှမလုပ်ပါဘူးမလလာဟာအစကတည်းကကို့အပြစ်ကိုသိပြီးအယမ်းရှက်နေတယ်ဆိုတာသူ့အဖေသိလို့နောက်ထပ်မဆုံးမတော့တာဖြစ်ပါတယ်တဲ့ဒါအပြင်မလလာကိုနှစ်သိမ့်တဲ့အနေနဲ့သူ့အဖေကငင်းချမ်းရေးဝါဒီကြီးမဟာတ်မဂန္ဒီနဲ့ပါကစ္စတန်နိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမိုဟာမက်အလီဂျင်နာလို့တကယ့်သူရဲကောင်းကြီးတွေတောင်ငယ်စဉ်မှာအမှားလုပ်ခဲ့မှုကြတဲ့အကြောင်းပြောပြလိုက်ပါသေးတယ်။ပြီးတော့သူ့ကိုသူ့ရဲ့အဖေမလလာရဲ့အဖိုးပြောပြလေးရှိတယ်ဆိုတဲ့စကားတခွန်းကိုထပ်ပြောပါသေးတယ်။အဲ့ဒါကတော့တမန်တော်ပဲဖြစ်နေပါစေအောင်တော့ကလေးဆိုတာကလေးပါပဲတဲ့လေ။လူကြီးတွေတောင်အမှားပြုမိတတ်တာပဲမို့ကလေးတယောက်အမှားလုပ်မိတာမထူးဆန်းလှပါဘူး။ဒါပေမဲ့ကလေးတယောက်ပြုမိတဲ့မကောင်းမှုကနေသင်ခန်းစာရအောင်လူကြီးမိဘကလမ်းညွှန်ပေးနိုင်မယ်ဆိုရင်တော့အမှားဟာတမိုးတစ်ခုဖြစ်သွားမှာပါ။ကလေးတွေပြုမိတတ်တဲ့အမှားကိုလူကြီးတွေဘလို့ထိန်းချောင်းပေးနိုင်ပါတယ်စိတ်ရောဂါအထူးကုဆရာဝန်ကြီးဒေါက်တာဆန်းလင်းပြောပြတာကိုနားဆင်ကြပါရှင
်ကလေးတယောက်ပါပေါ့နော်အပြစ်တစ်ခုလုပ်နေပြီအပြစ်ပေးလိုက်တယ်ဆိုတော့အပြစ်ဒဏ်ခံရတိုင်းကလေးတယောက်ယူပြင်လိုက်တယ်ဆိုတော့ရလက်ကောင်းတော့ကြကြမှာရမှာလေတခါတရံကြရင်တော့ဒီကလေးကိုယူပြင်ဖို့အတိတရားပေးတဲ့ဥစ္စာတွေမှာကလေးရဲ့ခံယူတဲ့အခြေအနေပေါ်မူတည်ပြီးတော့ဆုံးမတဲ့နေရာကလေးဆိုတဲ့ဥစ္စာကို အတိမတ်ပြုမယ်ကလေးကိုပြင်ဆင်ဝင်ပေးမယ်ဆိုတာအဲ့ဒါလေတော်တော်ယူတင်တင်မွေ့မွေ့ဖြစ်တဲ့အချိန်ပေးတယ်နီးပေါ့နော်တိတ်ခါရှိရှိနဲ့ကလေးကသင်္ကန်းသာယူတော့ပြန်ပြင်လာတာပေါ့နော်ကလေးစီဒီလိုဟာမျိုးတစ်ခုပေါ့အမားတစ်ခုကျူးလွန်လိုက်တဲ့သူကမြင်နိုင်အဲ့တော့အရင်လေးလာပေါ့မြန်မြန်ဆုံးဖြတ်ချက်မထားသေးဘူးသူတို့ဒီမှာအကြောင်းတွေရှိတယ်အဲ့အကြောင်းကိုကိုယ်အရင်သဘောပေါက်အောင်လုပ်လိုက် listen first ပေါ့နော်အရင်နားထောင်ပြီးတော့သူတို့အခြေအနေလေးလာပြီးတော့ဆုံးဖြတ်ချက်ချရင်ခုနကလေးအမားလုပ်တယ်ဆိုချက်ချင်းဆုံးဖြတ်ချက်ချပြီးတော့အရှင်ယူရာထက်တော့ပါလိမ့်မယ်နဲ့တူတယ်အဲ့နှစ်ခုတန်းနဲ့တည်အောင်လုပ်ပြီးတော့သူတို့ပြန်ပြီးတော့အဲ့ဒါကြမှာဆုံးမလာပြန်ပြန်ပေးတာသူလမ်းပြတာအဲ့လိုသွားရင်ပို့ပြီးတော့အမှန်ကြီးဆက်နိုင်တယ်ပေါ့
ဖေးနေစကားပြောပြီးတဲ့နောက်မှာတော့မလာလာကသူတို့ပါစတွန်လူမျိုးတွေရဲ့လူမှုဘဝကိုထိန်းចောင်းပေးတဲ့ပါစတွန်ဝါလီကျင့်ဝတ်နီတီကိုတတိယလိုက်မိပါတယ်လို့ပြောပါတယ်
။အဲ့ဒီနီတီထဲကဘာဒါလ်ဆိုတဲ့လက်စားချေခြင်းဆိုင်ရာဓလေ့ထုံးစံမှာစော်ကားသူကိုတံပြန်စော်ကားခြင်းလူသက်သူကိုသေစားသေစေခြင်းစတဲ့လက်စားချေနည်းပေါင်းစုံပါဝင်ပါတယ်။အခုတော့လက်စားချေလိုက်ရတဲ့အရာတာကိုကျမကိုယ်တိုင်ခံစားခဲ့ရပါပြီ။အဲ့ဒီအရာတာဟာခါးသီးလွန်းလာပါတယ်။ဒါကြောင့်လက်စားချီတာမျိုးကိုနောက်ထပ်ဘယ်တော့မှမလုပ်တော့ဘူးလို့ကျမတန်ဋိဌာန်ချမိပါတယ်
။မလာလာဟာအမားတဲ့ကနေတစုံတရာတင်ယူနိုင်ခဲ့ပါတယ်။တကယ်တော့ဒီကမ္ဘာလောကကြီးမှာအမားကင်းတဲ့လူဆိုတာမရှိပါဘူး။အမားလုံးမိတာကိုရှက်ကြောက်ရှောင်တိမ်မနေပဲအမားလုံးမိတယ်ဆိုတာကိုတည်တည်ချာချာမြင်အောင်ကြည့်ဖို့နဲ့ကိုလုံးမိတဲ့အမားကိုပြင်ဆင်နိုင်ဖို့အဲ့ဒီအမားတဲ့ကနေသင်ငန်းစာယူပြီးကြံတဲ့ဘဝတစ်လျှောက်မှာအမားနည်းစွာဖြတ်တန်းနိုင်အောင်စူးစမ်းနိုင်ခြင်းတည်တာလူဘဝရဲ့စွမ်းရည်ပဲမဟုတ်ပါလားရှင်။